ဂျော်ဒန်နိုင်ငံအက်စကားမြို့မှာရှိတဲ့စက်မှုဇုံတွေကအထည်ကျုပ်ဆက်ယုံတရုံမှာအလုပ်လုပ်နေကြတဲ့မြန်မာလူမျိုး2000နီးပါးဟာလောက်ခလာစာတုံးမြင့်ပေးဖို့နဲ့လူသားချင်းတန်းတူညီမျှအဆင့်တန်းမခွဲပဲဆက်ဆံမှုစတဲ့အလုပ်သမားအခွင့်အရေးတွေကိုတောင်းဆိုဆန္ဒပြနေကြတာဟာဒီနေ့ဆိုရင်၈ရက်မြောက်နေ့ရှိလာပြီဖြစ်ပါတယ်။အခုချိန်ထိအကူအညီပေးမဲ့ဘယ်အစိုးရဘယ်အဖွဲ့အစည်းမှမရောက်လာသေးတဲ့အတွက်ဆက်ယုံကနေပြန်ပို့ဖို့အချိန်ကိုအလုံးမစင်းမဲ့ဆန္ဒပြကြတဲ့ဒီမြန်မာအလုပ်သမားတွေဟာအလုပ်သမားတန်းရတွေကနေစောင့်စားနေကြတယ်လို့ပြောပါတယ်ရှင်
။ဒီနေ့အချိန်ကတော့ကျွန်တော်ဒီမှာဒီဆက်ယုံမှာရှိတဲ့အလုပ်သမားအကုန်လုံးကလည်းအခုချိန်ထိလုံးပြန်စင်းဖို့မစင်းဖို့ဆိုတာရေရာတိကျမတိကျသေးပါဘူးခင်ဗျ။ပြီးတော့ကျွန်တော်ဒီမှာဆက်ယုံဘက်ကလည်းဘာမှကန့်လန့်ချက်တွေကလည်းတိကျကြမရပါဘူးခင်ဗျ။ဒါပေမဲ့ကုညီရောဖြည့်ရှင်းပေးမဲ့အဖွဲ့အစည်းတွေကလည်းဟိုကျွန်တော်တို့ဘယ်လိုပြောရမလဲတိကျကြအဖြစ်တစ်ခုကိုဟိုထုတ်မပေးနိုင်သေးဘူးခင်ဗျ။အဲ့တော့အကုန်လုံးကလည်းလူမှပဲအလုံးမစင်းမဲ့ဒီတိုင်းပဲအရင်တိုင်းပဲနေနေကြပါသေးတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်ဆက်ရုံဘက်ကတုံ့ပြန်တာကတော့ဒီကျွန်တော်ဆက်ရုံမှာအလုံးမစင်းတဲ့ဒီအလုံးသမားတွေအကုန်လုံးတော့ကိုဒီဒေါ်လာဥပဒေလောရပါတော့ကျွန်တော်တို့ဒီပထမဦးဆုံး48နာရီအတော်တွင်းရနေပြီးတော့အလုံးမစင်းဆိုလို့ရှိရင်ပထမဦးဆုံးအနေနဲ့50 GD ကိုတရက်မှာဖြတ်မယ်။နောက်နေ့တွေမှာနေတိုင်းနေတိုင်းကို5ချက်စီဖြတ်သွားမယ်ဆိုပြီးတော့လို့ကြောင်းသားပါပြီးတော့လာကတ်သွားပါမယ်။အခုကကျွန်တော်တို့မှာလည်းရှိနေကြတဲ့လူတွေအကုန်လုံးကလည်းလူပါပါခင်ဗျာ။တို့ရှိတဲ့ပတ်စံလေးနဲ့ရှိတဲ့စားတောက်လေးတွေကိုပဲစုပြုံပြီးတော့မနော်ချက်ပြုတ်စားတောက်နေရသေးပါရဲ့ခင်ဗျာ။ဟုတ်ကဲ့ဟိုကဒီဘက်ကနေပြီးတော့ဘာမှမတုံ့ပြန်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကကုညီနိုင်မဲ့သူပေါ့နော်အဲ့လိုလိုအပ်တာပေါ့နော်။တကယ်လို့ကုညီဖြည့်ရှင်းပေးမဲ့သူမရှိဘူးဆိုလို့ရှိရင်တော့ဆက်ရုံကပြန်ပို့တာပဲကျွန်တော်တို့ကစောင့်နေကြရတာပေါ့ခင်ဗျာ။
အခုချိန်မှာတော့ဂျော်ဒန်ကမြန်မာအလုပ်သမားတွေအနေနဲ့မြန်မာအစိုးရနဲ့အလုပ်သမားရေးတာဝန်ရှိသူတွေရဲ့ကူညီမှုကိုစောင့်စားနေကြပြီးတော့အကူအညီတွေဟာအရေးတကြီးလိုအပ်နေပါတယ်လို့ဒီဂျော်ဒန်မှာရှိတဲ့မြန်မာအလုပ်သမားကပြောပြပေးခဲ့တာပါ။ဂျော်ဒန်နိုင်ငံကစက်ရုံထဲမှာဖြစ်ပွားခဲ့ရတဲ့ဆန္ဒပြအခြေအနေကိုလည်းကိုသားညုံကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။လောက်ခလာစာတလကိုဂျော်ဒန်ငွေဒန်နာ155ကနေပြီးတော့ဒန်နာ200အထိတိုးမြင့်ဖို့တောင်းဆိုထားတဲ့ချက်ကိုဒီ Century Miracle Jordan CMG အလုပ်ရှင်ဘက်ကနေပြီးတော့ဂျော်ဒန်ဥပဒေနဲ့ဒီစာချုပ်ပါချက်တွေကိုအကြောင်းပြပြီးတော့မလိုက်ရောတာကြောင့်ဒီမြန်မာအလုပ်သမား2000နီးပါးဟာအလုပ်မစင်းနိုင်ဖြစ်နေတာတပတ်ကြာလာပါပြီ။ဂျော်ဒန်နိုင်ငံမှာမြန်မာတန်ယုံလည်းမရှိတာကြောင့်မလို့အနီနာအစ္စရေးနိုင်ငံကမြန်မာတန်ယုံကိုသူတို့ဆက်သွယ်အကြောင်းကြားခဲ့ပေမဲ့ပြည်လည်မှုမရခဲ့ဘူးလို့ဒီဆန္ဒပြအလုပ်သမားတူဖြစ်တဲ့ကိုကျော်စင်ဦးကရှင်းပြပါတယ်။
ဒီပထမဦးဆုံးအနေနဲ့ပေါ့နော်ကျွန်တော်ကနေပြီးတော့ဒီအစ္စရေးတန်ရုံမှာရှိတဲ့ကိုတက်နေကြီးကိုအကူအညီတောင်းခဲ့ပါတယ်ကိုအဲကိုတက်နေကိုအကူအညီတောင်းတဲ့အချိန်မှာပေါ့နော်ကျွန်တော်တို့သူကပြောပြတယ်ဒီဂျော်ဒန်နိုင်ငံကိုလာဖို့အတွက်သူတို့မှခက်ခဲဖြစ်တယ်ဆိုတဲ့အကြောင်းရယ်နောက်ပြီးတော့ဒီလာတာကိစ္စလာပြီးဖြည့်ရှင်းပေးဖို့ကဒီပေါ့နော်ဆက်ရုံဘက်ကနေပြီးတော့ဟိုဘယ်လိုပြောရမလဲကျွန်တော်အခြေခံလာတာ155ချက်ဆိုတဲ့စာချုပ်ကြီးကိုခိုင်းပြီးသူတို့ကိုဖြည့်ရှင်းနေပါတယ်ဆိုတဲ့အကြောင်းရယ်နောက်ပြီးတော့ဒီဂျော်ဒန်ဥပဒေလောရပေါ့နော်ဒီလာတာတုံးမြင့်မှုတော့ကသူတို့တူဦးတော်တဲ့ဟိုဖြည့်ဆည်းပေးဖို့ဟိုတိုးပြီးတိုးမြင့်ပြီးလို့ဆိုတာတို့ဒီဆက်ရုံတစ်ခုကြီးကနေပြီးတော့လုံဆောင်ပေးဖို့မလွယ်ဘူးဆိုတဲ့အကြောင်းရယ်နောက်ပြီးတော့ဒီအဲ့ဒီအဲ့လိုချက်လက်တည်းကြောင့်လက်လာကိစ္စကိုတို့လုံးဝညှိပြီးလို့မရပါဘူးဆိုတဲ့အကြောင်းရယ်ကိုကျွန်တော်ပြန်ပြီးတော့ဖုံးဆက်ပြီးပြန်ပြောပြတယ်ဟု
တ်ကဲ့ဆိုလိုရာကအဲ့ Israel မှာရှိတဲ့မြန်မာတန်ယုံကအခုလိုအလုပ်ရှင်တွေနဲ့တို့တရက်ဆက်သွယ်မှုရထားပြီးဆိုတဲ့သဘောတော့ဖြစ်နေတာပေါ့
ဟုတ်ကဲ့ကိုညှိပြီးပါပြီကို
အော်အဲ့တော့နောက်ဆုံးတို့ဘက်ကမြန်မာတန်ယုံဘက်ကပြောတာကတော့တို့လက်လာကိစ္စတော့ညှိလို့မရဘူးဆိုရင်ဘာတွေအကူအညီတို့ပေးလို့ရမယ်ပြောပါလဲ
ဘာမှရေရတိကြမပြောပါဘူးကိုတို့ကတော့ကျွန်တော်ဘက်ကနေပြီးတော့ကျော်တဲ့ချက်တည်းပေါ့နော်အဲ့ဒါကိုမေးပို့ပြီးလို့ပြောပါတယ်ကိုကျွန်တော်ကတို့ရှိဘူးတို့လိမ့်စာအတိုင်းမေးပို့ပြီးနေတယ်ကိုဒါပေမဲ့ကျွန်တော်ပို့လည်းမေးရတို့ရှိဘူးမရောက်ဘူးကြီးပဲပြောနေတယ်ကိုကျွန်တော်
မြန်မာလူသမားတွေအနေနဲ့ဂျော်ဒန်နိုင်ငံအရောက်တို့ကအလုတ်ဆက်သွယ်ပြီးတဲ့ဒီမြန်မာနိုင်ငံကကုမ္ပဏီ၃ခုကိုလည်းအကူအညီတောင်းဆက်သွယ်ကြပြီမဲ့ဆက်သွယ်လို့မရဖြစ်နေတယ်လို့ပြောပါတယ်ဒီအတွက်ကြောင့်လဲစာချုပ်ပါအချိန်တိုင်းဆိုရင်တော့အလုတ်ဆက်မလုပ်နိုင်ဘူးဆိုရင်မြန်မာပြည်ကိုပြန်ပို့မယ်လို့အလုတ်ရှင်ဘက်ကနေပြီးတော့ကလန်ထားတဲ့အကြောင်းသိရပါတယ
်အခုကျွန်တော်တို့ဘက်ကပေါ့နော်အချိန်ဒီတော့ဒီမှာပေါ့နော်အလုံးမစင်းတော့ဒီနေ့ဆိုတကက်ပြေသွားပြီပေါ့ဒီ48ရက်အတွင်းမှာ48နာရီအတွင်းမှာလုံးပြန်မစင်းဒီနေ့ဆက်ဆောက်ဦးဆုံးနေ့ကို GD 50ဖြတ်ပါမယ်ကိုနောက်ပြီးတော့နောက်ရက်ဒီကိုနေ့စဉ်နေ့စဉ်အလုံးမစင်းတဲ့အတွက် GD 50 စီဖြတ်သွားမယ်လို့တော့ကျွန်တော်တို့ကတုံ့ပြန်ပြီးတော့စာကျင်းရသလာကတ်သွားတယ်ကို
အခုတော့အခုဆန္ဒပြနေတဲ့ဒီတထောင်ကျော်ပေါ့ဆန္ဒပြနေတဲ့လူအင်အားကအခုဒီတိုင်းဆိုရှင်ဟိုဘက်ကလည်းအလုံးရှင်ဘက်ကလည်းမလဲလျှော်ဆိုတော့အခုတော့ဘာဆက်လုပ်မလဲအဲ့ဒါအလုံးပဲပြန်ဝင်မလားဗမာပြည်ပြန်မလားဘယ်လိုလုပ်မလဲ
ဒီကျွန်တော်တို့ဂျာမန်ညှိနှိုင်းပေးမယ်ဆိုလို့မရှိဘူးဆိုလို့ရှင်တော့ကျွန်တော်တို့ဗမာပြည်အကုန်လုံးကမြန်မာပြည်ပဲပြန်ရတော့မှာပေါ့ကွာကျွန်တော်တို့ဒီမှာအကုန်လုံးရဲ့သဘောတူညီချက်ကတော့ဒီလက်စာ155ချက်ကိုတိုးမပြီးတော့ဘူးဆိုရင်တော့ဒီဆက်ရုံကနေပြီးတော့ဒီဟိုဘောနော်ဒီဒီအကုန်ကြအကုန်လုံးတောင်းဝန်ယူပြီးမြန်မာနိုင်ငံပြန်ဖို့မယ်လို့ပြောထားပါတယ်ကိုအဲ့အတွက်ကြောင့်ကျွန်တော်မြန်မာတွေအကုန်လုံးကလည်းပြန်မယ်လို့ဆုံးဖြတ်ထားပါတယ
်ဂျော်ဒန်နိုင်ငံမှာပဲတခြားအလုတ်ကင်ရှာလို့ရောရလား
အဲ့လိုလဲကျွန်တော်တို့အစင်မပြေတော့ပါဘူးကိုအဲ့ဆိုတော့ကျွန်တော်တို့ကနေပြီးတော့အဲ့တခြားအလုတ်ကင်ရှာဖို့အတွက်ကလည်းဒီမှာအဲ့လိုမျိုးရှာဖို့ဘယ်သူမှလည်းမရှိကြဘူးကိုနောက်ပြီးတော့အားကိုးစရာလည်းဘယ်သူမှမရှိဘူး
စနပြလူသမားတူဖြစ်တဲ့ကုကျော်စင်ကိုပြောပြခဲ့တာပါအလုသမားတွေအနေနဲ့လည်းဘာသာစကားအခက်အခဲဖြစ်တာကြောင့်ဂျော်ဒန်နိုင်ငံမှာရှိတဲ့အလုသမားအဖွဲ့အစည်းတွေကုညီရေးအဖွဲ့တွေကိုဆက်သွယ်ဖို့လည်းအခက်အခဲဖြစ်နေကြပါတယ် CMG စေယုံဘက်မှာမြန်မာအလုသမား2000အပြင်အခြားနိုင်ငံသားအလုသမားတွေလည်းရှိကြပါတယ် အုတ်ချုပ်ရေးပိုင်းမှာတော့တရုတ်လူမျိုးအများစုဖြစ်နေပြီးတော့မြန်မာတွေကိုခွဲခြားဆက်ဆံခဲ့တာကြောင့်လည်းအလုပ်ခွင်ထဲမှာလည်းအဆင်မပြေတာတွေအရင်နှုန်းကတည်းကရှိခဲ့တယ်လို့သိရပါပါခင်ဗျာ။